မြန်မာနိုင်ငံဟာကဘာပတိပခအညွန်ကိအစ်စ်နံပါတ်2မှာရှိပြီးမြမပြည်တွင်းစစ်ဟာကဘာမှာတတိယအသေးအပြောက်အများဆုံးဖြစ်တယ်လို့လက်နက်ကိုင်ပတိပခတွေကိုစောင့်ကြည့်လေ့လာနေတဲ့ ACLD ရဲ့အဖွဲ့ကအခုလ6ရက်နေ့နှစ်လည်သုံးသက်ချက်ပုံပြမှာပြောလိုက်ပါတယ်2024 January လမှာမြမပတိပခကညွန်ကိအစ်စ်တစ်မှာရှိခဲ့တာမို့အစင်တစ်စင်ကျသွားခဲ့တာပါပတိပကပြန်နိုင်ရမှာကဘာမနံပါတ်6ရှိပြီးကဘာမအပိုင်းပိုင်းအဖြစ်ဆုံးပတိပကလည်းဖြစ်နေတယ်လို့ ACLD အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာပြထားပါတယ်။အရသားတွေအတွက်ကဘာမအနည်းအများဆုံးအညွန့်ဆင့်အဖြစ်စရုပ်ထလိုက်နေပါတယ်။တိုင်းပြည်လူဦးရေ43ရာခိုင်နှုန်းလူဦးရေအဖြစ်22,800ကျော်ဟာပတိပကနယ်မြေထဲမှာရှိနေကြတာပါ။ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တို့မှာပတိပကဖြစ်ရတွေအများဆုံးဖြစ်ခဲ့တာကိုပြနေပါတယ်။တိုက်ပွဲပေါက်ပွဲမှုတွေနဲ့အရသားတွေပေါ်အကြမ်းဖက်မှုတွေကိုပဋိပက္ခဖြစ်ရတွေဖြစ် ACLD ကတုံ့နှုံပြောဆိုပြီး2024 December ထိမန္တလေးတိုင်းမှာ23ရာခိုင်နှုန်းရခိုင်ပြည်နယ်မှာတော့3ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။စကိုင်းနဲ့ကချင်မှာတော့38ရာခိုင်နှုန်းနဲ့26ရာခိုင်နှုန်းရှမ်းမြောက်မှာ8ရာခိုင်နှုန်းအသီးသီးကျသွားလိမ့်မယ်လို့လည်း ACLD ကခန့်မှန်းလိုက်ပါတယ်ခင်ဗျာ။